ပြင်သစ်သမားရွေးကောက်ပွဲအတွက်ဝေးလံခံပြတဲ့ပြင်သစ်ပိုင်နယ်မြေတွေမှာမဲရုံတွေကိုစနေနေ့ကစတင်ဖွင့်လှစ်ခဲ့ပါတယ်။ဒီရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နေကြတဲ့သမရကိုယ်စားလှယ်လောင်း17ဦးကလည်းမကြသေးခင်ရက်ပိုင်းတွေကဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်မဲဆွယ်စည်းရုံးမှုတွေကိုမလုပ်ကြဖို့ပိတ်ပင်တားမြစ်ချက်ကိုလိုက်နာခဲ့ကြပါတယ်။အတ္တလန်ဒိတ်သမုဒ္ဒရာအတွင်းမှာရှိတဲ့ပြင်သစ်ပိုင်နယ်မြေတွေဖြစ်တဲ့စိန့်ပီယဲရဲမီကယ်လွန်တို့အပြင်ဖရန့်ဂီနီးယားနဲ့တောင်အမေရိကတိုက်အတွင်းကကာရေဘီယံကျွန်းမှာရှိတဲ့ဂွာဒယ်လုပစားတဲ့ဒေသတွေမှာမဲရုံတွေကိုစနေနေ့ကဖွင့်လှစ်ခဲ့တာပါပြင်သစ်နိုင်ငံပြည်ပကြီးမှာတော့ဒီကနေ့တင်းတင်းကလေးနေ့မှာပဲမဲတွေစပေးကြမှာဖြစ်ပြီးမဲရုံပေါင်း 9,000 အတွက်ရဲတပ်ဖွဲ့ဝင် 5,000 ကိုချထားမှာဖြစ်တဲ့အပြင်နောက်ထပ်စစ်သား 9,000 ကိုလည်းကင်းလည်ခံထားပါတယ်အခုသတင်းပါကွန်ပိုင်းမှာပြုလုပ်တဲ့ဒီပထမတစ်ကြော့ရွက်ောက်ပွဲဟာမျိုးဆက်အတော်များများအတွက်အရေးပါဆုံးရွက်ောက်ပွဲအဖြစ်ရှုမြင်နေကြပြီးတိုင်းပြည်အတွင်းအလုပ်လက်မဲ့ဆရာခန့်လို့ရှိနေတဲ့အပြင်တိုးတက်မှုမရှိတဲ့စီးပွားရေးအခြေအနေတွေဟာမဲဆန္ဒရှင်တွေအတွက်ဆိုးရိမ်မှုဖြစ်စေတဲ့အကြောင်းအရာတွေဖြစ်ပါတယ်။လူမှုစစ်တမ်းတွေအရကတော့မေလမှာပြုလုပ်မဲ့နောက်ဆုံးအဆင့်သမရရွက်ောက်ပွဲမှာအနိုင်ရပြီးတိုင်းပြည်ခေါင်းဆောင်ဖြစ်လာရေးအတွက်ကြိုးပမ်းနေကြသူကိုယ်စားလှယ်လောင်းနေတဲ့ထိတ်ကနေ၄ဦးကဦးဆောင်နေကြောင်းပြသနေပါတယ်။ဒါပေမဲ့အခုချိန်ထိဘသူကိုမဲပေးမယ်ဆိုတာမဆုံးဖြတ်ရသေးတဲ့မဲပေးခွင့်ရှိသူ၃ဦးမှာ၁ဦးကနေအဆုံးဖြတ်ပေးလိမ့်မယ်လို့လည်းစစ်တမ်းတွေမှာဖော်ပြနေပါတယ်။